လေမတန်ဆွမ်းမှုနှင့်မြန်မာနိုင်ငံရှိဥပဒေများ2021ခုနှစ်ဒီဇင်ဘာလတွင်မြန်မာနိုင်ငံသည်ကုလသမဂ္ဂ၏မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကွန်ဗင်းရှင်း UNCRPD တွင်လက်မှတ်ရေးထိုးခဲ့သည့်2015ခုနှစ်တွင်မြန်မာနိုင်ငံအစိုးရမှကွန်ဗင်းရှင်းအားလိုက်နာကျင့်သုံးသည့်အနေဖြင့်တရားရေးမူပေါင်းတစ်ခုဖြစ်သည့်မတန်ဆွမ်းသူများ၏အခွင့်အရေးများဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့သည်ခန်း30တွင်မတန်ဆွမ်းသူများအလို့အကင်ခွင့်လမ်းရရှိရေးအားထည့်သွင်းဖော်ပြထားပြီးအလို့ရှင်များလိုက်နာကျင့်သုံးရမည့်စည်းမျဉ်းစည်းကမ်းများကိုလည်းထည့်သွင်းဖော်ပြထားပါသည်ဤဥပဒေတွင်ကုမ္ပဏီများသည်ဝေပုံကြနှုံထားသည့်ခုဖြင့်မတန်ဆွမ်းသူများအားအလို့ခန့်ထားရန်မှာလိုအပ်ချက်တစ်ခုဖြစ်ကြောင်းအတိပေးမိတ်ဆက်ထားသည်ဝေပုံကြနှုံထားရခိုင်နှုန်းအားမတန်ဆွမ်းသူများ၏အခွင့်အရေးဆိုင်ရာအမျိုးသားကော်မတီမှသတ်မှတ်ရန်လိုအပ်ပြီး၎င်းအမျိုးသားကော်မတီအား2019ခုနှစ်စက်တင်ဘာလတွင်ဖွဲ့စည်းခဲ့သည့်မတန်ဆွမ်းသူများအားအလုပ်ခန့်အပ်ရန်ပြက်ကွက်ပါကတောင်းငွေပေးဆောင်ရမည်ဖြစ်ပြီး၎င်းတန်ကြေးများကိုမတန်ဆွမ်းသူများ၏အခွင့်အရေးများအားကာကွယ်ပေးရာတွင်ထောက်ပံ့ငွေအဖြစ်အသုံးပြုသွားမည်ဖြစ်သည်အကယ်၍အလုပ်ရှင်တို့ဦးမှသတ်မှတ်ထားသောဝေပုံကြနှုံထားထက်ကျော်လွန်၍မတန်ဆွမ်းသူများအားအလုပ်ခန့်ထားမည်ဆိုပါကအခွင့်ကင်းလွှတ်ခွင့်များရရှိမည်ဟုဖော်ပြထားသည်မတန်ဆွမ်းသူများအားအလုတ်ခန့်ထားရန်ဝေပုံကြနှုံထားအားတရားဝင်မတက်မတ်ရသည်ပြီးလူမှုဝန်ထမ်းကေစီရင်းနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနမှမတန်ဆွမ်းသူများ၏အခွင့်အရေးဤဥပဒေများအား2019ခုနှစ်ဒီဇင်ဘာလတွင်ထုတ်ပြန်ခဲ့ပြီးအခန်း၈တွင်မတန်ဆွမ်းသူများအလုတ်အကင်ခွင့်လမ်းရရှိရေးပါရှိပါသည်၎င်းအခန်းတွင်အမျိုးသားကော်မတီ၏အခန်းကဏ္ဍနှင့်လုပ်ငန်းတာဝန်များကိုဖော်ပြထားသည်၎င်းတို့တွင်အစိုးရဌာနအစိုးရအဖွဲ့အစည်းများနှင့်၎င်းပုဂ္ဂလိကလုပ်ငန်းရှင်များနှင့်၎င်းဆက်စပ်သည့်အဖွဲ့အစည်းများနှင့်၎င်းညှိနှိုင်းဆောင်ရွက်ခြင်းအသက်မွေးမှုအထူးတင်ဒန်းကြောင်းများဖွင့်လှစ်တင်ကြားနိုင်ရေးနှင့်လက်ရှိဖွင့်လှစ်ထားသောအသက်မွေးဝမ်းကြောင်းတင်ဒန်းတွင်မတန်ဆွမ်းသူများအကျုံးဝင်တက်ရောက်နိုင်ရန်ညှိနှိုင်းစီစဉ်ပေးခြင်းတို့ပါဝင်သည်ထို့ပြင်အလုပ်ရှင်များအနေဖြင့်အမျိုးသားကော်မတီမှသတ်မှတ်သွားမည်ဝေပုံကြနှုံထားအရာခန့်အပ်ထားသည့်အလုတ်သမားစည်းရင်းကို၎င်းလစ်လပ်လျက်ရှိသောအလုတ်သမားဥယျာဉ်စည်းရင်းကို၎င်းမှတ်တမ်းတင်ထားရပြီးထိုစည်းရင်းများအားဦးစီးဌာနနှင့်သက်ဆိုင်ရာအလုတ်အကိုင်နှင့်အလုတ်သမားရှောက်ဖွေရေးရုံးများသို့သုံးလတစ်ချိန်ပေးပို့ရမည်လုပ်ငန်းခွင်များအတွင်မတန်ဆွမ်းသူများနှင့်အဆင်ပြေသင့်လျော်သောပတ်ဝန်းကျင်ဖြစ်စေရန်ညှိနှိုင်းစီစဉ်ဆောင်ရွက်ပေးမှုများ၄000ကျပ်တစ်ကိုချိပါဆောင်ရွက်ရမည်အလုပ်ရှင်အနေဖြင့်အမျိုးသားကော်မတီကသတ်မှတ်ထားသည့်ဝေပုံကြနှုံထားအတိုင်းအလုပ်ခန့်ထားခြင်းမပြုနိုင်လျှင်သတ်မှတ်ထားသည့်ငွေပမာဏကိုမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာရန်ပုံငွေတို့ထည့်သွင်းရမည်လုပ်ငန်းအသေးစိတ်ကိုဖော်ပြထားပါသည်မြန်မာ National Building Code မူကြမ်း၏အခန်း2.9တွင်အဆောက်အဦများကိုကိုအင်္ဂါမတန်ဆွမ်းသူများလက်လန်းမိနိုင်ရန်အဆောက်အဦပုံစံဒီဇိုင်းသတ်မှတ်ချက်များဆောက်လုပ်ရေးပံ့ပိုးမှုပစ္စည်းများကိုဖော်ပြထားသည်မြန်မာနိုင်ငံတွင်စီမင်းစည်းကမ်းအသေးစိတ်ပြဋ္ဌာန်းထားသည့်ဖြစ်စေမပြဋ္ဌာန်းထားသည့်ဖြစ်စေ၄000ကျပ်နှစ်တွင်ပြဋ္ဌာန်းသည့် Universal Design အယူအဆမှမတန်ဆွမ်းများအတွက်အသာအဆီးကိုဖယ်ရှားပေးနိုင်ပါသည်၄000ကျပ်တစ်မတန်ဆွမ်းသူများ၏အခွင့်အရေးဆိုင်ရာသဘောတူစာချုပ် UNCRPD မှစင်ပြေတင့်လျော်သောပတ်ဝန်းကျင်ဖြစ်စေရန်ညှိနှိုင်းစီစဉ်ဆောင်ရွက်ပေးမှုကိုအဓိပ္ပာယ်ဖွင့်ဆိုသည်မှာမတန်ဆွမ်းသူများသည့်ဒုခွင့်ရည်နှင့်အခြေခံလွတ်လပ်ခွင့်များကိုအခြားသူများနှင့်တူခံစားနိုင်ရန်သို့မဟုတ်ကျင့်သုံးနိုင်ရန်အချိုးအစားမြတ်တာမှုမရှိဘဲဝန်ပိစီခြင်းများမဖြစ်ပေါ်စေရန်အတွက်လိုအပ်သောတင့်လျော်သောပြင်ဆင်မွမ်းမံမှုများပြုပြင်ပြောင်းလဲမှုများပြုလုပ်ခြင်းဖြစ်သည်2000ကျပ်နှင့် UNCRPD က Universal Design ကိုပစ္စည်းအသုံးဆောင်များပတ်ဝန်းကျင်အစီအစဉ်များဝန်ဆောင်မှုများကိုပြုပြင်ပြောင်းလဲခြင်းသို့မဟုတ်အထူးဒီဇိုင်းဆွဲခြင်းပြုလုပ်ရန်မလိုအပ်ဘဲလူသားအလုံးဖြစ်နိုင်သမျှအတတ်နိုင်ဆုံးလက်လန်းမီအသုံးပြုနိုင်စေရန်စီမံပြုလုပ်ထားခြင်းဖြစ်သည်ဟုအသိပေးဖွင့်ဆိုထားသည်